ခင်ပြည်သူရေ10နှစ်နဲ့17နှစ်ဟာအတော်ကွာတယ်နော
်စက်တင်ဘာလ17ရက်အမေရိကန်အကြမ်းဖက်တိုက်ခိုက်ခံရတဲ့မနစ်က10နှစ်မြောက်နေ့နဲ့ဒီနေ့ကြာရောက်တဲ့17နှစ်မြောက်နေ့အခမ်းအနားတွေကြွားချတာကိုပြောမလို့မဟုတ်လားမနစ်က10နှစ်မြောက်ဆိုတော့အခမ်းအနားတွေအကြီးကျယ်လုပ်ခဲ့ပြီလေကွယ်လွန်တဲ့သူတွေနဲ့ဒီအဖြစ်ဆိုးကိုမပြစ်လိုက်ဖို့မဟုတ်ပဲရှေ့ကိုဆက်သွားကြရမှာပဲဆိုတဲ့သဘောနဲ့အခမ်းအနားအစီအစဉ်တွေကိုနည်းနည်းလျှော့ပြစ်လိုက်တာနေမှာပေါ့
စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုဟာအမေရိကန်တွေရဲ့လူနေမှုဘဝအတွေးခေါ်နဲ့နိုင်ငံရေးမြင်ကွင်းကိုပါအတော်လေးပြောင်းသွားစေခဲ့ပါတယ်။ဒါကြောင့်လည်းဒီဖြစ်ရက်10နှစ်ပြည့်ခဲ့တဲ့မနှစ်ကဆိုရင်ဒီအကြောင်းကိုအကြီးအကျယ်သုံးသပ်မှုတွေပြောဆိုမှုတွေရှိခဲ့တာပါ။အခုတော့လည်း17နှစ်ဆိုတော့တေဆုံးသူတွေကိုအမှတ်တရသဘောမျိုးဂုံပြူတဲ့သဘောမျိုးပဲလုပ်ပြီးရှေ့ဆက်သွားကြရတော့မှာပါ
။လူပေါင်း3,000ကျော်တေဆုံးခဲ့ရတဲ့နယူးယောက်မြို့ကမ္ဘာကုန်သွယ်ရေးအဆောက်အဦနေရာဟောင်းမှာဒီနှစ်ဆိုရင်နိုင်ငံရေးသမားတွေနဲ့အစိုးရအရာရှိသူတွေမိကွန်းပြောခွင့်မပေးတော့ပဲကြံရစ်သူတွေရဲ့ဆွေမျိုးတွေကတိတ်ဆုံးသူတွေရဲ့နာမည်တွေကိုအမတ်တရဖတ်ကြားပေးတာပဲလုပ်တော့မယ်လို့ဆိုပါတယ်။နိုင်ငံရေးပြောဆိုမှုတွေမပါတော့ပဲမိသားစုဝင်တွေရဲ့အမတ်တရအထိမ့်မတ်ပဲဖြစ်လာတော့လဲတမျိုးကောင်းပါတယ်လို့စနီးတဲ့ဆုံးရှုံးခဲ့တဲ့ကြံရစ်သူခင်ဗုတ်ဦးကပြောတာလဲသတင်းစာထဲမှာဖတ်လိုက်ရပါတယ
်။နိုင်ငံရေးသမားတွေကဒီကိစ္စမှာလုံးဝရှောင်လွှဲသွားတာတော့မဟုတ်ဘူးခင်ဗျ။သမရဩဘားမားဆိုရင်ဒီနေ့မနေ့ပိုင်းအင်ဂျီရောမှာတိတ်ဆိတ်ငြိမ်သက်ခြင်းအခမ်းအနားတစ်ခုလုပ်မယ်။နောက်ပင်တဂွန်စစ်ဌာနချုပ်တိုက်ခိုက်ခံရတဲ့နေရာကိုဇနီးတွေနဲ့အတူသွားပြီးမိန်ကွန်းပြောမယ်။ Republican သမရလောင်း Mitt Romney ကလည်းလွန်ခဲ့တဲ့17နှစ်စက်တင်ဘာလ17ရက်အတိုက်ခိုက်ခံခဲ့ရစဉ်ကတာဝန်ယူတုံ့ပြန်ခဲ့ကြတဲ့အမျိုးသားလုံခြုံရေးတပ်ဖွဲ့ဝင်တွေကိုမိန်ကွန်းတစ်ခုပြောဖို့ရှိနေပါတယ်။ဒီလိုဝန်ထဲဝင်နေမှာကျွန်တော်တို့ကိုတိုက်ခိုက်ခဲ့တဲ့သူတွေကိုသိစေချင်တာကတော့ American ပြည်ထောင်စုကြီးဟာဖျားသခင်ရဲ့စောင့်ရှောက်မှုနဲ့တစည်းတလုံးနဲ့ရှိနေစေဖြစ်ပါတယ်ဆိုတော့သတင်းစကားပါလို့မစ်ရွန်နီကကြေညာချက်ထုတ်ပြန်ခဲ့တယ်ခင်ဗ
ျသဘောကတော့ဒီအကြမ်းဖက်မှုဖြစ်ရက်အပေါ်နိုင်ငံရေးအားအသာချက်တွေရအောင်နှစ်ဖက်စလုံးကတနည်းနည်းနဲ့စ조사နေကြစေဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျဒီနေ့မှာနှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြင်းထန်ထိုးနှက်ဝေဖန်နေတဲ့ရုပ်မြင်သံကြားနိုင်ငံရေးကြော်ညာတွေရပ်ထားပေးမယ်လို့တော့ဆိုပါတယ်လူပေါင်း3,000ကျော်တေဆုံးခဲ့ရတဲ့2001ခုနှစ်ဒီတိုက်ခိုက်မှုကြီးအပြီးမှာနောက်ဆက်တွဲအနေနဲ့အမေရိကန်တွေကအာဖဂန်နစ္စတန်ကိုဝင်ပြီးတာလီဘန်တွေကိုတိုက်ခိုက်ခဲ့လို့အခုအချိန်ထိစစ်ပွဲတွေဖြစ်နေတာအမေရိကန်စစ်သား2000နီးပါးကြာဆုံးခဲ့ပြီးအဲဒီနောက်နောက်ဆက်တွဲအီရတ်စစ်ပွဲမှာလည်းအမေရိကန် 4,500 လောက်တေဆုံးခဲ့တယ်ဆိုတော့ဒါဟာနိုင်ငံရေးအရတော့ခပ်ပေါ်ပေါ်ကိစ္စမဟုတ်ဘူးလေစစ်ပွဲစရိတ်ကုန်ကျမှုတွေကလည်းအမေရိကန်စီးပွားရေးကိုအကြီးအကျယ်ထိခိုက်စေခဲ့တာမဟုတ်လား
ဒီကြားထဲမှာထူးခြားတာကတော့လမ်းမဲ့နိုဝင်ဘာလ6ရက်နေ့မှာအမေရိကန်သမ္မတရွေးကောက်ပွဲရှိနေတာပဲလေ။ဒီနိုင်ငံကစံဖတ်မှုနှိမ်နင်းရေးကိစ္စ၊နောက်လုံခြုံရေးကိစ္စတွေကသမ္မတရွေးကောက်ပွဲမှာဘလောက်အရေးပါနေတယ်လဲရှင
်။ဟုတ်ကဲ့။နောက်ဆုံးတွေ့ရတဲ့ CBS နဲ့ New York Times စစ်တမ်းတွေအရကတော့အမေရိကန်နိုင်ငံသား100မှာ38ယောက်ကဒီနိုင်ငံကအကြမ်းဖက်မှုနှိမ်နင်းရေးနဲ့နိုင်ငံတော်လုံခြုံရေးဟာအလွန်အရေးပါတဲ့ကိစ္စဖြစ်တယ်လို့ယူဆပြီး100မှာ54ယောက်ကတော့လောလောဆယ်မှာစီးပွားရေးနဲ့အလုပ်ကိုင်ရရှိရေးဟာပိုအရေးကြီးနေပြီလို့ယူဆကြတယ်ခင်ဗျအလုပ်လက်မဲ့ဥယေကလည်း800ခန့်နှုန်းကျော်ရှိနေပြီဆိုတော့စီးပွားရေးကိစ္စတွေကိုအမေရိကန်တွေကပိုပြီးအလေးထားနေကြတာတော့ထင်ရှားပါတယ
်ဒါကြောင့်ပဲပြည်ပြည့်တဲ့နှစ်ပတ်ကလုတ်ခဲ့တဲ့ Republican Party ညီလာခံမှာသမရလောင်း Mitt Romney ကအာဖဂန်နစ္စတန်အကြောင်းကိုထည့်မပြောခဲ့တာထင်တယ
်ဟုတ်ပါလိမ့်မယ်Mitt Romney အဓိကအာသန်တာကစီးပွားရေးနဲ့အလုပ်ကိုင်ဖန်တီးရေးကိစ္စတွေပဲမဟုတ်လား
။သမ္မတဥပမာကတော့သူ့လက်ထက်မှာ Al-Qaeda ခေါင်းဆောင် Osama Bin Laden ကိုတုတ်တင်နိုင်ခဲ့လို့အမေရိကန်နိုင်ငံကြီးပို့ပြီးတော့လုံခြုံလာတာလို့ဆိုတာပဲ
။ဖြစ်လဲဖြစ်နိုင်ပါတယ်။ရွေးကောက်ပွဲသမိုင်းကြောင်းတွေကိုကြည့်ရင်တော့စက်တင်ဘာလအကြမ်းဖက်ခံရအပြီးပထမဆုံးဖြစ်တဲ့2004ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတဒုတိယသက်တမ်းအတွက်ရှင်ပြိုင်ခဲ့တဲ့ George W. Bush ကသူ့ရဲ့အာဖဂန်စစ်ပွဲ၊အီရတ်စစ်ပွဲစွန့်ဆောင်မှုတွေကြောင့်အမေရိကန်ပြည်အောင်စုမှာပိုပြီးလုံခြုံပါတယ်ဆိုတဲ့စကားနဲ့ဒီမိုကရက်တစ်ပြိုင်ဘက် John Kerry ကိုအနိုင်ရခဲ့မှုပါတယ်။အခုတော့သမ္မတဒုတိယသက်တမ်းအတွက်ပြိုင်ရမယ့်ဒီမိုကရက်တစ်သမ္မတ Obama ကသူ့လက်ထက်မှာနိုင်ငံတော်ကြီးပိုလုံခြုံလာပါတယ်ဆိုတဲ့စကားလောက်နဲ့ပြိုင်ဘက် Mitt Romney ကိုနိုင်နိုင်မလားဆိုတာကတော့မဖြစ်နိုင်ဘူးလို့ပဲပြောရလိမ့်မယ်ထင်ပါတယ်ခင်ဗျ။လူတွေကစီးပွားရေးအလုပ်ကိုင်ရရှိရေးစတာတွေကိုပဲပြောနေကြတာပဲမဟုတ်လားမခင်ပြည်သူတွေ